တောင်တရုတ်ပင်လယ်ပြင်ထဲမှာနေမြေပိုင်းနဲ့အငင်းပွားမှုတွေတိုးနေချိန်မှာပဲအမေရိကန်နဲ့ဖိလစ်ပိုင်နှစ်နိုင်ငံနှစ်ဆင့်ကျင်းပနေကြကြီးမားတဲ့ဆဲကြဆင်းပူတွဲလေ့ကျင့်မှုတွေကိုစတင်လိုက်ပါပြီ။ဒီနှစ်လေ့ကျင့်မှုကိုရိုင်းပင်လက်တွဲတယ်လို့အဓိပ္ပာယ်ရတဲ့ဘာလီကီတန်းလို့သိကြပြီးရေပြင်လုံခြုံရေးကိစ္စရပ်တွေကိုဥတီဆောင်ရမယ်လို့တနင်္လာနေ့ကျင်းပတဲ့ဖွင့်ပွဲမှာဖိလစ်ပိုင်နိုင်ငံခြားရေးဝန်ကြီးအယ်ဘတ်ဒဲရိုဇာရီယိုကပြောပါတယ
်။ In recent years, tensions in the Asia Pacific region have increased.due to excessive and expansive maritime and territorial claims.
မကြာခင်နှစ်တွေအတွင်းအာရှပစိဖိတ်ဒေသတွင်တင်းမာမှုတွေတိုးလာနေတာဟာဥပဒေကိုမလေးစားဘဲရေချောင်းနဲ့နယ်မြေပိုင်းနဲ့ချဲ့ထွင်မှုဆိုင်ရာအငင်းပွားမှုတွေကြောင့်ဖြစ်တယ်လို့ဖိလစ်ပိုင်နိုင်ငံခြားရေးဝန်ကြီးကပြောသွားတာပါ။ရန်လိုတဲ့လောက်ရတွေရှိနေပြီးဒါရီဟာဒေသရင်းတည်ငြိမ်အေးချမ်းမှုတွေကိုပြက်ပြားစေတာမို့အရှိတောင်အာရှနိုင်ငံတွေနဲ့အရင်ကတည်းကမိတ်ဆွေဖြစ်နေရက်တည်ခဲ့တဲ့အပြင်မဟာမိတ်၅နိုင်ငံထဲမှာပါပါဝင်တဲ့အမေရိကန်ပြည်ထောင်စုကိုဖိလစ်ပိုင်ကဒေသရင်းတည်ငြိမ်ရေးအတွက်အရေးပါတဲ့ကဏ္ဍမှာပါဝင်စေရတာဖြစ်တယ်လို့ဆိုပါတယ်။ဖိလစ်ပိုင်နိုင်ငံခြားရေးဝန်ကြီးကတရုတ်နိုင်ငံလို့ထည့်သွင်းမပြောကြခဲ့ပေမဲ့တရုတ်အစိုးရဟာအရှိတရုတ်ပင်လယ်ပြင်ထဲမှာရှိတဲ့ကျွန်းတွေကိုပိုင်ဆိုင်မှုအတွက်ပြင်းပြင်းထန်ထန်လှုပ်ဆောင်နေတာမို့နယ်မြေပိုင်းနဲ့အငင်းပွားမှုတွေနဲ့ကြုံတွေ့နေရတာပါ။အမေရိကန်နဲ့ဖိလစ်ပိုင်အစိုးရတို့ဟာပြီးခဲ့တဲ့သတင်းပတ်တည်းမှာပဲကာကွယ်ရေးသဘောတူစာချုပ်ချက်ချုပ်ဆိုခဲ့ကြပြီးဒီစာချုပ်အရအမေရိကန်တပ်တွေဖိလစ်ပိုင်နိုင်ငံမှာပို့ပြီးချထားနိုင်တော့မှာဖြစ်ပါတယ်။